အိန္ဒိယရှေ့မြောက်မဏိပူပြည်နယ်အုပ်ချုပ်ရေးအနုစုရာအကွေဟာအိန္ဒိယမြန်မာနယ်စပ်ကနယ်စပ်ခြံစီယိုကာယာမှုအခြေအနေကိုတွားရောက်စစ်ဆေးခဲ့တယ်လို့ဒေတာရင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ IMFP သတင်းမှာဖော်ပြပါတယ်။အနုဘယ်ခရိုင်အတွင်းခီးစဉ်ဒုတိယနေ့ဗုဒ္ဓဟူးနေ့မှာအိန္ဒိယမြန်မာနယ်စပ်အမှတ်88နဲ့89အကြားခြံစီယိုကာယာမှုအခြေအနေကိုတွားရောက်တာဖြစ်ပါတယ်။နေဇာလန်လုံခြုံရေးတပ်ဖွဲ့ဖြစ်တဲ့ BRTF တာဝန်ရှိသူတွေကအိန္ဒိယမြန်မာနယ်စပ်ချန်စီယိုကာယာမှုအခြေအနေကိုသူကိုရှင်းပြခဲ့ပါတယ်။ဒီချန်စီယိုကာယာမှုဟာမေလအတွင်းမှာပြီးစီးမယ်လို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီမတိုင်ခင်ကတော့မြန်မာအိန္ဒိယနယ်စပ်မိုးရေးဘက်ကိုသွားခဲ့ပြီးနယ်စပ်လုံခြုံရေးဆိုင်ရာကြိုတင်ပြင်ဆင်မှုတွေကိုစစ်ဆေးကြည့်ရှုခဲ့တယ်လို့ဆိုပါတယ်။မြန်မာဘက်ကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နေဇာတလျှောက်စိတ်ဝင်လာနိုင်တဲ့မူရရှိမကိုမှုတရားမဝင်ကုသံရောင်းဝယ်မှုနဲ့အခြားလုံခြုံရေးဆိုင်ရာကိစ္စတွေကိုအာတန်တနက်ကင်တပ်ဖွဲ့တာဝန်ရှိသူတွေကအုပ်ချုပ်ရေးမှုကိုရှင်းပြခဲ့တယ်လို့သတင်းမှဖော်ပြပါတယ်။မြန်မာနိုင်ငံတွင်းစစ်တပ်အာဏာသိမ်းပြီးနောက်မြန်မာနဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်နေဇာတလျှောက်မြန်မာဘက်ကဒုက္ခသည်အများအပြားဖြတ်သန်းကျော်ဝင်ရောက်လာမှုရှိခဲ့ပါတယ်။မဏိပူပြည်နယ်တောင်မဏိပူပြည်နယ်တာဝန်ရှိသူတွေကမြန်မာဒုက္ခသည်တွေကိုလက်ခံဖို့ကနဦးမှတွန်းဆုတ်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဒုက္ခသည်တွေကိုနေရာတစ်ခုသတ်မှတ်ပြီးထားဖို့ပြီးခဲ့တဲ့လတွေတုန်းကပြင်ဆင်ဆောင်ရွက်ပေးခဲ့ပါတယ်။